ကျွန်တော်တို့ကသက်သွေးနေကဒီလည်းလက်ကန်အဖွဲ့၄ဖွဲ့တာဝန်ရှိသူတွေလက်မှတ်ရေးထိုးပြီးကျင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကျင်ညာချက်ထဲမှာသူတို့၄ဖွဲ့ဟာကော်တူးတွေတက်မတော့ တိုင်းနာတပ်ပေါင်းစုနဲ့ဘူးတွဲလက်တွဲတက်ပွဲဝင်သားမယ်စတာတွေဖော်ပြထားပါတယ်။အဲ့ဒီကျင်ညာချက်ထွက်ပေါ်လာပြီးနောက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့နောက်ဆက်တွဲကျင်ညာချက်ထုတ်ပြန်တာတွေလုပ်ခဲ့သလိုကျင်ညာချက်ထုတ်ပြန်ရမှာပါဝင်ခဲ့သူတွေကလည်းအတင်းမီဒီယာတွေကိုရှင်းလင်းပြောဆိုတာလုပ်ခဲ့ကြပါတယ်။အဲ့ဒီဖြစ်ရအားလုံးကိုခြုံငုံလိုက်ကြည့်တဲ့အခါကော်တူးတွေတက်မ
ဒီကဇက်ကောင်နေရာတွေကပါဝင်နေတာတွေ့ရပါတယ်ဒီညညချင်းရဲ့အဖြစ်မှန်ကပါလဲကျင်းယူကောင်းဆောင်သားသမီးတွေရဲ့လှုပ်ရှားမှုကဘယ်ကိုဥတည်သွားနေတယ်ဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ကျင်းညချက်မှာလက်မှတ်ထိုးထားတာက၄ဘွယ်ပါ KNLA KNDO DKBA KNU KNLA PC ဖွဲ့တွေဆိုပြီးဖြစ်ကြပါတယ်တဖွဲ့ချင်းစီကိုကြည့်ရင် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ KNDO ကရင်အမျိုးသားကာကွယ်ရေးအဖွဲ့ဆိုတာတွေဟာ KNU ကရင်အမျိုးသားအစည်းအရုံးအောက်ကလက်နက်ကိုင်တပ်ဖွဲ့နှစ်ခုဖြစ်နေပါတယ်။ကျင်းညာချက်ထဲမှာတော့ KNLA ကိုကိုစားပြုပြီးဒုစစ်ဦးစီးချုပ်ကလက်မှတ်ရေးထိုးထားတာပါ။ဒုစစ်ဦးစီးချုပ်ဟာလက်ရှိတပ်မဟာ၅တပ်မဟာမူလဲဖြစ်တဲ့စောပေါ်ကျော်ဟဲဖြစ်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ KNU ဥက္ကဋ္ဌစောတာမလာဘောရဲ့တားတအူးဖြစ်ပါတယ်။KNDO ဆိုတာကကရင်ရဲတပ်ဖွဲ့လို့အဓိပ္ပာယ်ဖွင့်နိုင်ပါတယ်။ ဦးစီးချုပ်အနေနဲ့လက်မှတ်ထိုးသူကတော့စောနာဒါမြဖြစ်ပြီးကွယ်လွန်သွားပြီဖြစ်တဲ့အရင် KNU ဥက္ကဋ္ဌဘိုးချုပ်ကြီးစောပုံမြရဲ့သားဖြစ်ပါတယ်ဒီကျင်းညာချက်နဲ့ပတ်သက်ပြီးထောက်ခံတဲ့အကြောင်းဒါဟာကရင်အမျိုးသားကွန်ဂရက်ကနေချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်တာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကိုထွက်ပြောသူနှစ်ယောက်ကတော့ KNU ဒီဥက္ကဋ္ဌနော်စီဖိုးရာစိန်နဲ့တက်မဟာနှင့်တက်မဟာမူဘိုးချုပ်မဲအေစိန်တို့ပဲဖြစ်ပါတယ် သူတို့နှစ်ယောက်လုံးဟာလဲကွယ်လွန်သူ KNU ဥက္ကဋ္ဌဟောင်းစောတာမလာဘောရဲ့တားနဲ့သမီးဖြစ်နေပါတယ်ဒါက KNU
ဘက်ကပါအခြားလက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့ဘက်ကိုကြည့်လိုက်တော့ဒီကေဘီအေကိုစား စုစည်းချုပ်စောလာပွဲလက်မှတ်ကိုဖော်ပြထားပါတယ်ဒါပေမဲ့ဒီကေဘီအေမြောက်ဝီဆက်ဆံရေးရုံးတာဝန်ခံဘူကြီးစောစုမြစ်ကသူတို့ခေါင်းဆောင်စောလာပွဲလက်မှတ်ထိုးတာမဟုတ်ဘူးအဲ့ဒီအတွက်သူကိုယ်တိုင်ပြဿနာဖြစ်လာမှာစိုးရိမ်နေတယ်ဆိုပြီးပြောပါတယ်ထူးခြားတာကဒီကျင်းညာချက်ကိုသဘောတူတဲ့အကြောင်း ယူအမှုစောဆောင်အောင်ကမီဒီယာကိုပြောခဲ့နေတော့ဒီကေဘီတပ်ဖွဲ့တစ်ခုလုံးရဲ့သဘောဒါမဟုတ်ပဲစောဆောင်အောင်ရဲ့သဘောဒါလို့နားလည်နိုင်ပါတယ်ဘူတိုက်ကားကတော့ငင်းရဲကောင်စီ အနေနဲ့လက်မှတ်ထိုးပါတယ်ဒီကျင်းညာချက်ထုတ်ပြီးနောက်ပိုင်းဘူတိုက်ကားကိုငင်းရဲကောင်စီ
PC ကနေထုတ်ပြန်လိုက်ပြီဆိုတဲ့အကြောင်းသူ့မိခင်အဖွဲ့ကြီးကထုတ်ပြန်ကြေညာပါတယ်အခုကျင်းညာချက်ကတော့ KNU အဖွဲ့ကြီးနဲ့မဆိုင်တဲ့အကြောင်းပါဝင်လက်မှတ်ရေးထိုးသူတွေကိုယ်သဘောနဲ့ကိုယ်ထိုးပြီးထုတ်ပြန်တာဖြစ်တဲ့အကြောင်း KNU ဘဟုကော်မတီဝင် ကာကွယ်ရေးဌာနတာဝန်ခံဆော့ရော်ဂျာခင်ကလက်မှတ်ရေးထိုးပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်ပြောရရင်ဒီကော်တူးလေတက်မတော်ဖွဲ့တယ်ဆိုတာဟာ KNU အဖွဲ့အစည်းကြီးအနေနဲ့အကောင့်ထဲပေါ်တာမဟုတ်ပဲ KNU အဖွဲ့အစည်းတဲ့ကခေါင်းဆောင်သားသမီးတွေဖြစ်ကြတဲ့စောဘော်ကျော်ဟဲနော်စီဖိုးရာစိန်စောမဲအေစိန်နဲ့စောနာဒါမြားတို့အဖွဲ့နဲ့ DKBA နဲ့ငင်းကြေးကောင်စီတဲ့ကအုပ်စုတချို့သဘောတူညီချက်လို့နားလည်နိုင်ပါတယ် DKNU တဲ့ကခေါင်းဆောင်သားသမီးတွေဥဆောင်တဲ့အုပ်စုဟာဒီအရင်တုန်းကလေစောဘော်ကျော်ဟဲရဲ့တက်မဟာ၅နယ်မြေတဲ့က ABSDF ခွဲထွက်အဖွဲ့တစ်ခုကိုအတိအမှတ်ပြုခဲ့ပူပါတယ်အခုလေတက်ဆိုင်ရာတက်ဖွဲ့တာဝန်ရှိခေါင်းဆောင်တွေနဲ့မဟုတ်ပဲလက်အောက်ကသဘောထားကွဲပြားသူတွေနဲ့ပူးပေါင်းပြီးကော့တူးလေတက်မတော်တီထောင်နေဆိုတာမျိုး တိုင်းရင်းသားတပ်ပေါင်းစုလို့ခေါ်တဲ့UNFC အဖွဲ့နဲ့ပူးပေါင်းမယ်ဆိုတာမျိုးကြေညာလာတာဖြစ်ပါတယ်တကယ်တော့အဲ့ဒီခေါင်းဆောင်သားသမီးတွေဟာ KNU ဖွဲ့ကြီးတဲ့ကတပ်မှုကြီးတွေအဖွဲ့စည်းခေါင်းဆောင်တွေဖြစ်ကြပါတယ်တမိုင်းစင်လာကြီးတဲ့ KNU ဖွဲ့ကြီးတဲ့ကခေါင်းဆောင်တွေဖြစ်တာနဲ့အညီ KNU Congress ကဖွဲ့စည်းပေးလိုက်တဲ့ KNU ဘဟုကော်မတီရဲ့ဆုံးဖြတ်ချက်အောက်မှာပဲအလုပ်လုပ်ကင်တင်ပါတယ်သဘောမတူနိုင်တာတွေကိုဘဟုကော်မတီထဲမှာဆွေးနွေးနိုင်ပါတယ် အခုအဲ့လိုမလုပ်ခဲ့ကြပါဘူး
ပြည်လက်နက်ကိုင်တပ်ဖွဲ့တွေစုစည်းညွှန်ရေးလုပ်ရမယ်ဆိုတာ 2012 KNU Congress ကချမှတ်ခဲ့တယ်ဆိုတော့မှန်ပါတယ်အဲ့ဒီ Congress ဆုံးဖြတ်ချက်ကို KNL စီစီချုပ်ဗိုလ်ချုပ်ကြီးစောကျော်ညီကအကောင့်ထဲပေါ်နေတာကိုလည်းသူတို့အနေနဲ့သိပြီးသားပါဒီလိုအခြေအနေမျိုးမှာအခြားသောပြည်လက်နက်ကိုင်အဖွဲ့တွေကသူမိခင်အဖွဲ့ကြီးနဲ့သဘောထားမတူဘူးတွေကိုစုစည်းပြီးကော်တူးတွေတက်မတော်ဆိုပြီးဖွဲ့စည်းလိုက်တဲ့လုပ်ရဟာပေါင်းစည်းတဲ့လုပ်ရဖြစ်နိုင်ပါမလားဆိုတာမေးစရာဖြစ်နေပါတယ်ခုခင်ယူအဖွဲ့ကြီးကြီးထဲမှာတော့သဘောထားမညီမျှမှုတွေနဲ့အကွဲပြဲကိုပိုပြီးလက်ဆိုင်သွားစေနိုင်ပါတယ်ကောင်းဆောင်သားသမီးတွေအနေနဲ့ဒီလိုအဖွဲ့ကြီးရဲ့ဒီမိုကရေစီကျင့်စဉ်နဲ့အများသဘောဆန္ဒကိုအလေးထားကြောင်းပြသဖို့ဆိုကြောင်းသုံးသပ်ပြလိုက်ရပါတယ်